အမေရိကန်သမ္မတဘုရားအီရန်နိုင်ငံကိုခဏသွားခဲ့ပြီးတဲ့နောက်အာရှပစိဖိတ်ထိပ်တီးအစည်းအဝေးတစ်ခုအော်စတြေးလျနိုင်ငံဆီနီမြို့ကိုရောက်သွားပါပြီ။ဒီသတင်းမှနောက်ပိုင်းမှကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်တီးအစည်းအဝေးရဲ့ကျင်းပဆွေးနွေးပွဲတွေမှာမစ္စတာဘုရားအီရန်စစ်ပွဲကိစ္စကိုကမ္ဘာခေါင်းဆောင်တွေနဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မစ္စတာဘုရားပထမဆုံးတွေ့မဲ့ခေါင်းဆောင်ကအော်စတြေးလျဝန်ကြီးချုပ်ဂျွန်ဟောင်းဝတ်ပါ။အော်စတြေးလျဟာအကြမ်းဖက်မှုတပ်ဖြည့်ရေးစစ်ပွဲမှာအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်ခဲ့ပါတယ်။ကမ္ဘာရာသီဥတုပြောင်းလဲလာတာ၊ကုန်သွယ်ရေးနဲ့ဒေတာရင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုလည်းအေးပက်ခေါင်းဆောင်တွေနဲ့တာဝန်ရှိသူတွေဆွေးနွေးကြမှာပါ။ဒီကနေ့အစောပိုင်းမှာတော့ Mr. Bush ရဲ့ Iraq ဆိုင်ရာမူဝါဒကိုကန့်ကွက်တဲ့အနေနဲ့စစ်ဆန့်ကျင်ရေးဆန္ဒပြသူ200လောက်ကအခုလိုအော်ဟစ်ခဲ့ကြပါတယ်။ဒါကတော့ Marine Thamara Bush ကိုဆန့်ကျင်တဲ့ဆန္ဒပြခဲ့ကြသူတွေပါ။စနစ်လုံးမဲ့စစ်ဆန့်ကျင်ရေးဆန္ဒပြပွဲခက်ကြီးကြီးတစ်ခုမှာလူထောင်နဲ့ချီတက်လိမ့်မယ်လို့ခန့်မှန်းရပါတယ်။ကျေးဇူးတင်ပါတယ်ဦးကျင်းတောင်ကတော့ထိပ်တီးစည်းဝေးပွဲမတိုင်ခင်ဩစတြေးလျအနောက်ပိုင်းကိုဒီကနေ့သွားရောက်ခဲ့ပါတယ်။အစောပိုင်းကတော့ဒီထိပ်တီးစည်းဝေးမှာသမ္မတဘုရားမြန်မာနိုင်ငံကအခြေအနေတွေကြောင့်ပြောလိမ့်မယ်ဆိုတဲ့သတင်းတွေထွက်နေခဲ့ပါတယ်။